တောင်ကိုရီးယားနိုင်ငံမှာလွတ်တော်ကအရေးယူဖယ်ရှားဖို့ဆုံးဖြတ်ထားတဲ့သမ္မတယွန်းဆွတ်ယိုးကိုဖမ်းဆီးဖို့ကြိုးပမ်းရမှာပူးပေါင်းဆောင်ရွက်နိုင်မှာမဟုတ်ကြောင်းသမ္မတရဲ့လုံခြုံရေးအထူးတပ်ဖွဲ့အကြီးအကဲကဒီနေ့ပဲပြောလိုက်ပါတယ်။တိုင်းပြည်မှာတည်မငြိမ်ဖြစ်အောင်လုပ်မှုနဲ့ဖောင်ရန်ထုတ်ထားတာတင်းနာနေညာတကောင်မှာတက်တန်းကုံဆုံးမဲ့အချိန်မှာပဲဖောင်ရန်ထုတ်တဲ့အမှုနဲ့ပတ်သက်လို့ဥပဒေကြောင်းအရအငင်းပွားစရာဖြစ်နေတာကိုအကြောင်းပြပြီးပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့လုံခြုံရေးအထူးတပ်ဖွဲ့အကြီးအကဲပတ်ကျုံဝမ်းကပြောလိုက်တာပါ။နိုင်ငံရေးအရပဲလိုက်မှုမရှိပဲလုံခြုံရေးတာဝန်တွေကိုနှစ်ပေါင်း60တာဝန်ယူနေတဲ့အထူးတပ်ဖွဲ့ကိုသမ္မတရဲ့လက်ကင်ထုတ်တက်ဖြစ်စော်ကားတဲ့အုံနှုံးတွေကိုစင်ကျင်ရဖို့လဲထုတ်ပြန်ခြင်းမှာပြောဆိုထားပါတယ်။ဖန်ဝန်းဟာတာဝန်တရားဝင်မှုမရှိကြောင်းသမ္မတရှင်းနေတွေရဲ့လျှောက်လဲချက်ကိုတရားရုံးကပယ်ချခဲ့ပြီးနောက်မှာပဲလုံခြုံရေးအထူးတပ်ဖွဲ့အကြီးအကဲရဲ့ကြေညာချက်ထွက်ပေါ်ခဲ့တာဖြစ်ကြောင်းလဲရင်းဝိုင်းကိုရီးယားသတင်းဌာနကဖော်ပြခဲ့တာပါ။နောက်ဆက်တွဲနိုင်ငံရေးပြဿနာလေးပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကအရေးပေါ်ဆေးရုံချွေကြီးညာခဲ့သူသမ္မတယွန်းဟာတောင်ကိုရီးယားသမိုင်းမှာသမ္မတတာဝန်ယူထားစဉ်ပထမဆုံးဖောင်ရန်ထုတ်ခံထားသူလည်းဖြစ်ခဲ့ပါတယ်ခင်ဗျာ။